အခုတော့နိုင်ငံရေးပါတီတွေရဲ့ဗန်နာရေးတွေကိုပြည်သူတွေကိုခြားပြဖို့တိုက်တွန်းတဲ့သတင်းကိုနားဆင်ရမှာပါ။ရွေးကောက်ပွဲတွေကျင်းပဖို့လပိုင်းလောက်တာလိုတော့တဲ့အချိန်မှာပဲနိုင်ငံရေးပါတီတွင်းကဗန်နာရေးတုံးဆွဲမှုတွေပါတီဝင်တွေရဲ့ပိုင်ဆိုင်မှုတွေကိုအများပြည်သူသိရှိအောင်ထုတ်ပြန်ဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်နေပါတယ်။စစ်ပုတ်ချုပ်ဟောင်းတွေအများစုနဲ့ဖွဲ့စည်းထားတဲ့အာဏာရပါတီကတော့အခုလိုထုတ်ပြန်ကြေညာဖို့မလိုဘူးလို့ပြောပါတယ်။အပြည့်စုံကိုတော့မမေခါကသတင်းပေးပို့ထားပါတယ်ရှင်။
လက်ရှိပြဋ္ဌာန်းထားတဲ့နိုင်ငံရေးပါတီများမပုံတင်ခြင်းဤဥပဒေမှာပါတီတစ်ခုအနေနဲ့နိုင်ငံပိုင်ပစ္စည်း၊ငွေကြေး၊ရင်းအဆောက်အအုံတို့ကိုဓာတ်ရိုက်ဖြစ်စေ၊တွယ်ဝိုက်ဖြစ်စေတုံးခြင်းနိုင်ငံသားတိုင်းပြည်တစ်ခုခုဒါမှမဟုတ်အဖွဲ့အစည်းတစ်ခုခုမှငွေကြေး၊ပစ္စည်းအထောက်ပံ့ယူခြင်းမပြုရလို့တားမြစ်ထားပါတယ်။ဒါပေမဲ့လည်းလွတ်တော်ကိုယ်တိုင်တဦးပိုင်ဆိုင်ခွင့်နဲ့ပါတီပိုင်ဆိုင်ခွင့်ကိုကြေညာဖို့ပြဋ္ဌာန်းမထားတဲ့အတွက်မတမာမှုတွေဖြစ်နိုင်တယ်လို့ထောက်ပြနေကြပါတယ်။အမျိုးသားဒီမိုကရေစီအင်အားစုကပါတီဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကတော့လွှတ်တော်ကိုယ်စားလှယ်တိုင်းပိုင်ဆိုင်ခွင့်ထုတ်ပြဖို့လိုအပ်ကြောင်းဒီလိုဥပဒေရှိလာအောင်တင်ပြသွားမှာဖြစ်တယ်လို့ပြောပါတယ်။တရားဝင်ထုတ်ပြန်ချက်တွေအရလွှတ်တော်ကိုယ်စားလှယ်မဖြစ်တဲ့အရေးချင်းမှာနိုင်ငံပိုင်ငွေမသုံးဖို့နဲ့နိုင်ငံသားအထောက်ပံ့ယူကရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခြင်းမပြုရလို့ထုတ်ပြန်ထားပေမဲ့စီစစ်ဖို့အားနည်းနေကြောင်းဒါကိုထိရောက်အောင်တားဖို့ဥပဒေရှိဖို့လိုအပ်ကြောင်းသူကပြောပါတယ်။
အဲ့ကျွန်တော်တို့ကလာမဲ့လွတ်တော်မှာဘုမောကူမပုံဆုံးတဲ့လွတ်တော်မှာဒါဒီလွတ်တော်ကူတွေရဲ့ပိုင်ဆိုင်မှုစီရင်မှုကျင်းရမယ်ဆိုတဲ့ဥပဒေတစ်ခုကိုထုတ်ပြန်ဖို့လိုတယ်။ဒါအဲ့ဒီဥပဒေထုတ်ပြန်လို့ရှိရင်ဘယ်သူမှရင့်ပယ်မှုမရတော့အတိအလင်းဥပဒေတက်ဆန်းပြီးတော့လွတ်ဖို့လုပ်ရမယ်။
အရင်ကနိုင်ငံကိုအုပ်ချုပ်ခဲ့တဲ့စစ်ဗိုလ်ချုပ်ဟောင်းတွေဥဆောင်ဖွဲ့စည်းထားတဲ့အာဏာရပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေမှာအများပြည်သူနဲ့ဆိုင်တဲ့ငွေကြေးတွေကိုတုံးဆွဲနေတယ်လို့စွပ်စွဲချက်တွေလည်းထွက်ပေါ်ခဲ့ပါတယ်။ပြည်ခိုင်ဖြိုးပါတီရဲ့ဗန်နာငွေရရှိမှုနဲ့ပါတီဝင်ကိုယ်စားလှယ်တဦးချင်းစီရဲ့ပိုင်ဆိုင်မှုအပေါ်ဝေဖန်မှုတွေရှိနေပေမဲ့ပါတီတွဲဘက်ဥက္ကဋ္ဌဦးထေးဦးကတော့ပါတီဝင်ကိုယ်စားလှယ်တဦးစီရဲ့ပိုင်ဆိုင်မှုတွေကိုပြည်သူတွေသိအောင်ခြားပြမှာမဟုတ်ဘူးလို့ပြောပါတယ်။
ကျွန်တော်ချားပြဖို့ရှိပါတယ်။ဘာဖြစ်လို့လဲဆိုတော့လွှတ်တော်တွေရောက်တဲ့အမတ်တွေကစီးပွားရေးလုပ်တဲ့လူတွေမဟုတ်ဘူး။စီးပွားရေးမလုပ်တဲ့အတွက်ပုံပြီးချမ်းသာလာတယ်၊မတရားလုပ်နိုင်တယ်ဆိုတဲ့အကွေတွေရှိတယ်ဆိုတာလည်းတကယ်တော့မရှိပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေမှာဒီအကြောင်းနဲ့ပတ်သက်လို့လည်းပဲကြိုပြီးစဉ်းစားထားတာရှိတယ်။အဲ့ဒီမှာကန့်သက်ထားတာရှိတယ်။ And သမရတို့ဒုတိယသမရတို့အစိုးရအဖွဲ့ထိတ်ဆုံးကပုဂ္ဂိုလ်တွေကလုပ်ပိုင်ခွင့်လည်းများတယ်။လုပ်ပိုင်ခွင့်များတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့ခင်ဗျားတို့ကဘယ်လောက်ရှိသလဲ။သူတဲ့ဥစ္စာကိုကျင်းညာရတယ်။ကျင်းညာလဲဆိုတော့လူလူကျင်းညာတာမဟုတ်သူတို့မတန်းထားတယ်။မတန်းထားပြီးတော့မှသိင်္ဂါတယ်။အဲ့တော့ပေါ်စီဘုံအခြေခံဥပဒေထဲမှာကကိုယ်စည်လောင်းနေတဲ့ပတ်သက်လို့ဘာမှကန့်သက်တာမရှိဘူး။တက်တော့ကိုယ်စည်လောင်းဆိုတာဥပဒေကြီးပဲ။အခုတော့မလိုသေးဘူးလို့ကျွန်တော်ထင်တယ်
။ဒီအပေါ်မှာလဲပြင်ဆင်မှုတွေပြုလုပ်ထားတယ်လို့သူကခုလိုပြောပါရယ်
။အဲကျွန်တော်တို့ဥစ္စာတွေကိုစည်ရင်းနေအကုန်စစ်ခံရတယ်။စစ်ခံပြီးတော့မှအစိုးရဘတ်ဂျက်နဲ့ဆိုတဲ့ဥစ္စာတွေတစ်ခုမှမရှိခဲ့ဘူး။အဲ့တော့ကျွန်တော်တို့ကရောရဲတယ်။နော်ဒီဥစ္စာနဲ့ပတ်သက်လို့ဟိုစင်းလဲအစ်စ်ခံပြီးပြီ။အဲ့တုန်းကလည်းကျွန်တော်မဆောင်ရခဲ့ဘူး။ငွေတွေဘယ်လိုရတယ်။သူများတွေရတယ်လို့ရတာပဲ။ဒီကနေ့ရလို့ကပြည်သူတွေပြည်သူတော်တော်များများရတယ်လို့အဲ့လောက်တောင်မရပါဘူးတကယ်တမ်းပြောလို့ရှိရင်တော့လုပ်ငန်းတွေလိုရတာပေါ့။စိုက်ပျိုးရေးတွေရှိတယ်။စိုက်ပျိုးရေးတော့ဒီလောက်များများသာသာမရဘူး။ဒါတော့လည်းငွေမျိုးရှိတယ်။ငွေမျိုးရတော့ထိုင်ပြန်တော့ရပါတယ်။အခုလည်းရှိပါတယ်။အဲ့ဒါခါနေကြတော့လည်းကုန်တယ်မှုရှိတယ်။ပုံတယ်မှုဆိုတဲ့ဥစ္စာမျိုးတွေလည်းကျွန်တော်လုပ်ခဲ့ဘူးလေ။ဒါနဲ့အများရမ်းမရပါဘူး
။မကြသေးခင်ရက်ပိုင်းတွေအတွင်းမှာပဲခေါင်းဆောင်ပိုင်းအပြောင်းအလဲတွေရုတ်တရက်ဖြစ်ပေါ်ခဲ့တဲ့ပြည်ခံပြိုးပါတီအပေါ်ဗန္ဒာရေးအရာတုံးဆွဲမှုတွေကိုလည်းအများကမေးခွန်းထုတ်လာကြပါရစေ။အထူးသဖြင့်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးလှုပ်ရှားမှုတွေလှုပ်လာတဲ့အခါအများပြည်သူနဲ့တက်ဆိုင်နာတွေကိုတုံးဆွဲတာတွေရှိလာနိုင်တယ်လို့ဝေဖန်သူတွေကထောက်ပြလျက်ရှိပါရစေ။